မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တိုင်းရဲ့2018ခုနှစ်စက်တင်ဘာလ4ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမဲ့ဤသတင်းနဲ့အတူတင်ပြပေးသွားမှာပါဒီ Afghanistan Taliban နေရဲ့မဟာမိတ်ဖြစ်တဲ့ဟာကနီကွန်ရက်တီထောင်သူဟာကာလာချာရှင်နာမကျန်းဖြစ်ပြီးတဲ့နောက်တည်ဆုံးသွားပြီလို့တာလီဘန်ဖွဲ့ကပြောလိုက်ပါတယ်အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ် Brett Kavanaugh ကိုအတည်ပြုခန့်နိုင်ဖို့အထက်လွှတ်တော်မှာဒီကနေ့အင်္ဂါနေ့မှာစတင်ကြားနာဆက်စပ်မှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အင်္ဂါညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကတော့ Writers ရင်းနောက်နှစ်ဦးကိုထောင်ဒဏ်9နှစ်အပြည့်အဝချမှတ်လိုက်တာဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးအထက်မှာတစုံတယောက်ရှိနေတယ်ဆိုတာကိုပေါ်လွင်ထင်ရှားစေတယ်လို့ American အခြေစိုက်နိုင်ငံရေးလေ့လာသူတွေကအဝေဖန်လိုက်ကြပါတယ်
။တင်းတောက်ကိုထောင်ရန်ချခြင်းဟာဒီနိုင်ငံတကာကရုပ်ပြီးတော့ကရုပ်ပါအမှ PR လေးပေးခံရနိုင်တယ်။အစိုးရအပေါ်မှာအမြင်ကောင်းမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။
အင်ဒီယားနာပြည်နယ်ကနိုင်ငံရေးလှိလာသူဒေါက်တာတွင့်စီကသူ့ရဲ့အမြင်ကိုပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီအကြောင်းနဲ့အတူ Writer သတင်းနောက်နှစ်ဦးအမှုကိုလိုက်ပါဆောင်ရွက်ခဲ့တဲ့ဥပဒေအကျိုးဆောင်တရားလွှတ်တော်ရှင်ကြီးဦးခင်မောင်စောနဲ့ VOE ကတွေ့ဆုံမေးမြန်းထားတာကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်ဤတန်စင်တို့ကပြောပြပေးပါအောင်ရှင်။
အာဖဂန်နစ္စတန်တာလီဘန်ရဲ့မဟာမိတ်ဖြစ်ပြီးကြောက်ရွံ့စရာအကောင်းဆုံးအဖွဲ့ဖြစ်တဲ့ဟာကန်နီကွန်ရက်တီထောင်သူဟာကာလာချာရှီနာမကျန်းဖြစ်ပြီးတဲ့နောက်တည်ဆုံးသွားပြီလို့တာလီဘန်အဖွဲ့ကပြောပါရတယ်။တာလီဘန်ပြောခွင့်ရဇဘီဦးလာမူဂျာဟစ်ကဂျလာလဒင်ဟာကန်နီတည်ဆုံးကြောင်းအတည်ပြုပြောကြားလိုက်ပြီးသူ့ရဲ့ဂျီဟာဒီရုံးကန်လှရှားမှုအတွက်ချီးကျူးဂုဏ်ပြုခဲ့တယ်လို့မိသားစုဝင်တွေအတွက်လည်းဝမ်းနဲ့ကြောင်းဒီကနေ့မှာကြေညာချက်ထုတ်ပြောဆိုတာပါ။ဟာကန်နီဟာ1989ခုနှစ်တည်းစီကအရင်ဆိုပီးယက်ပြည်ထောင်စုဟောင်းကိုဆန့်ကျင်တိုက်ထုတ်ခဲ့တဲ့အာဖဂန်ဂျီဟတ်တိုက်ပွဲဆင်နွှဲခဲ့သူပါကွန်မြူနစ်ဝါဒအန္တရာယ်ကိုရင်ဆိုင်ရချိန်မှာရောအစ္စလာမ်တွေရဲ့နေမြေအာဖဂန်နစ္စတန်မှာဘာသာယုံကြည်သက်ဝင်မှုအပေါ်ချင်းချောက်မှုတွေရင်ဆိုင်နေရချိန်ကာလမှာဟက်ကာနီဆာဟစ်နဲ့မြင့်မြတ်တဲ့မူဂျာဟစ်တင်တွေဟာမိစ္ဆာဒိဋ္ဌိကွန်မြူနစ်တွေကိုဆန့်ကျင်တိုက်ပွဲဝင်ခဲ့ကြတယ်လို့တာလီဘန်တွေရဲ့ညင်ညာချက်မှာဖော်ပြထားပါတယ်အဲ့ဒီအချိန်ကဆိုဗီယက်ပြည်ထောင်စုကိုဆန့်ကျင်တိုက်ခိုက်နေသူတွေကိုထောက်ပံ့ပေးနေတဲ့ American ဘိုးထောက်လိုင်း Agency CIA နဲ့လဲဟာကာနီယာအလွန်နီးစပ်သူပါ1990ခုနှစ်တွေကဒီတာလီဘန်နီအာဏာရလာချိန်မှာတော့နေဂျာတပ်များဆိုင်ရာဝန်ကြီးဖြစ်လာပြီးဦးဆောင်မှုပေးနေတဲ့ကောင်စီအဖွဲ့ဝင်လည်းဖြစ်လာပါတယ်အဲ့ဒီနောက်ပိုင်း2000ခုနှစ်မှာ American ပြည်ထောင်စုဦးဆောင်တဲ့မဟာမိတ်အဖွဲ့ကတာလီဘန်တွေကိုအာဏာကဖယ်ရှားပြီးမှသူကပါကစ္စတန်မှာထွက်ပြေးတင်းရှောင်နေရပါတယ်ဟာကာနီကွန်ရက်ဟာအာဖဂန်နစ္စတန်မှာထိထိရောက်ရောက်တိတိကျကျနဲ့အသေးပြောက်များအောင်တိုက်ခိုက်နေတဲ့အဖွဲ့လေးဖြစ်ပါတယ်။2019ခုနှစ်ကကဘူးမြို့တော်မှာထရက်ကားနဲ့ဘုံခဲခွဲတိုက်ခိုက်ခဲ့တာကြောင့်လူ150ကျော်သေဆုံးပြီးဂျာမန်တပ်ရုံးထိခိုက်ပျက်စီးခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အာဖဂန်နဲ့အနောက်နိုင်ငံတွေကယုံကြည်ထားကြတာပါခင်ဗျာ။
တမောင်နေထိန်းချုပ်ထားတဲ့အစ်လက်ပြည်နယ်ကိုပြန်သိမ်းယူရေးဆီးရီးယားရဲ့စစ်စင်ရေးတွေအပေါ်မှာထောက်ခံကြောင်းရုရှားကဒီကနေ့မှပြောဆိုလိုက်ပါတယ်။အစ်လက်ဟာအကြမ်းဖက်ဝါဒခိုအောင်ရနေရဖြစ်ပြီးတော့ဆီးရီးယားပြည်ခအတွက်နိုင်ငံရေးအဖြေရှာရမှာကြန့်ကြာစေရအရာဖြစ်တဲ့အကြောင်းရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်။အစ်လက်ပြည်နယ်တွင်အကြမ်းဖက်သမားတွေကင်းရှင်းစေဖို့လိုတဲ့ဆိုပြီးတော့တင်းလာနေတဲ့ကအီရန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါသေးတယ်။အစ်လက်ကိုဆီးရီးယားပြည်သူတွေလက်ထက်ပြန်ရောက်စေရမယ့်အကြောင်းစီးပြားနိုင်ငံတွင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအားထုတ်ဖို့နဲ့ဒုက္ခသည်တွေပြန်လာနိုင်ဖို့ရှေ့တိုးဆောင်ရွက်ရမယ့်အကြောင်းကိုလည်းစီးပြားနိုင်ငံကိုရောက်တဲ့ချိန်မှာအီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကပြောဆိုထားတဲ့အကြောင်းအီရန်သတင်းမီဒီယာတွေကဖော်ပြထားကြပါတယ်။အစ်လီပီနယ်တွင်လူ3,000လောက်ရှိပြီးတော့စီးပြားစစ်တပ်ရဲ့စစ်စင်ရေးကြောင့်အန္တရာယ်တွေများလာမှာကိုလည်းကုလသမဂ္ဂကစိုးရိမ်နေပါတယ်။စီးပြားနိုင်ငံတွင်တပုံတွေခြေကုပ်ယူထားတဲ့အစ်လီပီနယ်ကိုတိုက်ခိုက်မဲ့စီးပြားရုရှားနဲ့အီရန်တို့အပေါ်မှာဘရင်ကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးချက်ထုတ်ပြန်လိုက်ပါတယ်။ထောင်နဲ့တောင်းနဲ့ချီတဲ့ပြည်သူတွေတည်စင်နိုင်တဲ့လူသားတို့ပေါ်ထိခိုက်နိုင်တဲ့ကြီးမားတဲ့အမားကြီးကိုရုရှားနဲ့အီရန်တို့ကျူးလွန်နိုင်တာဖြစ်လို့ဒါကိုမဖြစ်အောင်တားဆီးတဲ့ဆိုပြီးတော့ထရမ့်ကတင်းလာနေညနေတုန်းက Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။အီရန်ရုရှားနဲ့တူရကီသမ္မတတွေအီရန်နိုင်ငံတဟီရန်မြို့တော်မှာတောက်ကြနေကြရင်သုံးဘက်စုံတွေ့ဆုံပြီးတော့စီးပွားအရေးဆွေးနွေးဖို့အီရန်ကဥဆောင်စီစဉ်ပေးထားပါတယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ် Brett Kavanaugh ကိုအတည်ပြုခန့်နိုင်ဖို့အထက်လွှတ်တော်မှဒီကနေ့အင်္ဂါနေ့စတင်ကြားနာဆက်စပ်မှဖြစ်ပါတယ်။သမ္မတ Donald Trump ကတော့ Kavanaugh ဟာ Conservative အများစုပါဝင်တဲ့နိုင်ငံအမြင့်ဆုံးတရားရုံးချုပ်ကိုဦးဆောင်မှုပေးလိမ့်မယ်လို့ယုံကြည်ထားတာပါ။ ဒီကနေ့ကြားနာပွဲအတွင်းမှာတော့တရီသားဖြတ်ချရေးပါဝင်လိန်သူချစ်ခွန်သူတွေရဲ့အခွင့်အရေးတမရရဲ့အခွင့်အာဏာစတာတွေအပြင်တခြားအကြောင်းအရာပေါင်းစုံနဲ့ပတ်သက်လို့သူ့ရဲ့သဘောထားနဲ့ပတ်သက်ပြီးတော့ပြင်းထန်ခက်ခဲတဲ့မိကုန်းတွေနဲ့ရင်ဆိုင်ရနိုင်ပါတယ်အဖွဲ့ဝင်ကုပ္ပဝင်တဲ့တရားရုံးချုပ်မှာအခုလအတွင်းကေဗင်နော့ကိုအတီးပြုခန့်အနိုင်ရေးအေမီရော်ကမျှော်လင့်ထားတာပါတကယ်လို့သူ့ကိုအတီးပြုခန့်ပြီးရင်တော့ယာရုကအနားယူသွားတဲ့တရားသူကြီးအန်တိုနီကနေဒီနေရာမှာအစားလုပ်ခန့်မှာဖြစ်ပြီးလာမယ့်အော်တိုဘာလတရနေ့မှာစတင်မဲ့တရားရုံးချုပ်သတန်းတကာလမှာစတင်ထမ်းဆောင်ရမှာပါတကယ်လို့ Republican 51ယောက်လုံးကထောက်ခံမဲ့ပေးပြီးတော့အတည်ပြုပေးခဲ့မယ်ဆိုရင် Kevin Knox ဟာတရားရုံးချုပ်ရဲ့114ယောက်မြောက်တရားသူကြီးဖြစ်လာမှာပါ Democrat တွေကတော့ Kevin Knox ကိုယာရုခန့်အဖို့တခဲနဲ့စန့်ကျင်မဲ့ပြီးသွားမယ်လို့မျှော်လင့်ရပါတယ်
မီလာသွားတဲ့ဘရာဇီးနိုင်ငံမြို့တော် Rio de Janeiro ကအမျိုးသားပြတိုက်ပြည်လဲမွန်းမံဖို့ဒေါ်လာ2,000,000ကိုရထားပေးလိုက်ပါတယ်။မီလာမှုဖြစ်ပွားပြီးနောက်တရက်တင်းလာနေမှာပဲအပျက်စီးတွေကိုကြီးရှုစစ်ဆေးဖို့ဘရာဇီးဝင်ကြီးတွေကပြတိုက်ကိုသွားရောက်စစ်ဆေးခဲ့ပါတယ်။မီလာပျက်စီးသွားတဲ့အတွက်ပြန်ပြီးတော့အစားမထိုးနိုင်တော့တဲ့သမိုင်းဝင်အဖိုးတန်အမွေနှစ်ပစ္စည်းတွေမီးတဲ့ပါသွားတဲ့အပေါ်တနိုင်ငံလုံးကဝမ်းနေနေစားသလိုဘသူကိုပြစ်တင်ရမလဲဆိုပြီးတော့လက်ညှိုးထိုးနေကြပါတယ်။မီလာမှုဖြစ်ပွားခဲ့တဲ့အကြောင်းရင်းကိုပြည်အောင်စုရဲရာရှိတွေကဥဆောင်စုံစမ်းစစ်ဆေးနေပြီးတော့ကျန်ရှိတဲ့အဖိုးတန်အမွေနှစ်ပစ္စည်းတွေကိုလုံခြုံစွာထိန်းသိမ်းနိုင်ရေးအတွက်လည်းပညာရေးဝန်ကြီးဌာနက Rio de Janeiro မြို့တော်မှာရှိတဲ့ Federal တက္ကသိုလ်ကို American Dollar 200,000ချစ်ချင်းပေးပို့သွားမယ်လို့ပညာရေးဝန်ကြီး Rosely Soa ကပြောဆိုသွားပါတယ်ပြားလိုက်မှာစုဆောင်ထားတဲ့ပစ္စည်းအမျိုးအစားပေါင်းတန်း20ကျော်တဲ့ကဆေးရခိုင်နှုန်းကိုသာမိဘကနေလွတ်မြောက်ရာကိုပြောင်းရွှေ့နိုင်တဲ့ပုံရတယ်ဆိုပြီးတော့ပြားတဲ့ရဲ့လက်ထောင်ညွန်ကြားမှုကတင်ကြောက်တွေကိုပြောပါတယ်။ပြားတဲ့ပိတ်ချိန်မှာဖြစ်ပွားခဲ့တဲ့မိလာမှုအတွင်းမှာတော့ထိခိုက်ဒဏ်ရာရတဲ့သူရှိတဲ့တဲ့င်းမျိုးတော့မကြားသေးပါဘူး။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်အင်္ဂါညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရင်တရားရုံးကတင်းလှနေမှာထောင်နဲ့ခုနှစ်နှစ်စီထောင်နဲ့ချမှတ်လိုက်တာကြောင့်ဒီပေါ်စိုးရိမ်မကင်းဖြစ်ကြောင်းနဲ့သတင်းတော်တွေကိုပြန်လွှတ်ပေးဖို့နိုင်ငံတကာကောင်းဆောင်တွေကတိုက်တွန်းပါတယ်ကုလသမဂ္ဂတွေ့ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့အာဏာပိုင်တွေအနေနဲ့သူတို့ရဲ့စိုးပျက်ချက်ကိုပြန်လည်သုံးသပ်ဖို့မနေ့ကပဲတိုက်တွန်းလိုက်ပါတယ်လာတမကဆိုင်ရာအမေရိကန်သံမကြီးနီကီဟဲလီကလည်းရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကပြစ်မှုကျူးလွန်တာထင်ရှားတဲ့အကြောင်းနဲ့ဒီသတင်းတော်နှစ်ဦးဟာသူတို့တာဝန်ကိုထမ်းဆောင်တဲ့အတွက်အရေးယူခံရတာဟာမြန်မာအစိုးရပေါ်ဆွေးရတဲ့အမဲဆက်ထင်စေတဲ့အကြောင်းနဲ့သူတို့နှစ်ဦးကိုချင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့တနင်္လာနေ့ကပဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင် EU, Britain, Germany, Canada စတဲ့နိုင်ငံတွေကလည်းဒီသတင်းတော်တွေကိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြတာပါပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းရိုက်တာသတင်းတော်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာရန်ကုန်မြို့အပြင်ဘက်ကစားသောက်ဆိုင်တစ်ခုမှာဆာရွက်ဆာရန်အထောက်အထားတွေလက်ခံရရှိပြီးမကြာခင်မှာပဲရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ကြတာပါသူတို့နှစ်ဦးကိုဗြိတိရှ်ကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ထားခဲ့တာပါသူတို့လက်ခံရရှိခဲ့တဲ့အဲ့ဒီအထောက်အထားဆာရွက်ဆာရန်တွေဟာသူတို့ကတောင်းလို့ပေးတာမဟုတ်ဘူးလို့သတင်းတော်တွေဘက်ကညှင်းဆိုထားပြီးသူတို့ကိုထောင်ချောက်ဆင်တဲ့အနေနဲ့ခေါ်ပေးခဲ့တာလို့ဆိုပါတယ်ရိုက်တာသတင်းတော်လည်းဖြစ်ခဲ့ဘူးသူသူပြန်ကြားရေးဝန်ကြီးဦးအောင်လာထွန်းကတော့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့နှုတ်ဆက်နေတယ်လို့နိုင်ငံတကာကဝေဖန်ထောက်ပြကြတဲ့ပေါ်ကာကွယ်ပြောဆိုပြီးတရားရေးစနစ်ပေါ်ဝင်ရောက်ဆွဲဖက်တာမျိုးတောင်ဆန်းစုကြည်အနေနဲ့လုံမှာမဟုတ်ကြောင်းပြောဆိုပါရခင်ဗျာ
အင်္ဂါကျွန်းမှာအသုံးဝင်မဲ့ဒရပ်ပေါင်းအဖြစ်ကာဗွန်ဒိုင်အောက်ဆိုက်ကိုဘယ်လိုပုံပြောင်းပြီးသုံးမလဲဆိုတာကိုအပြေရှာနိုင်တဲ့သူကိုစုငွေဒေါ်လာ9သိန်းခွဲချိမြင့်မဲ့အစီအစဉ်အမေရိကန်အာကာသစူဇန်လေးလာရေးအေဂျင်စီ NASA ကကြေညာလိုက်ပါတယ် CO2 conversion challenge လို့နာမည်ပေးထားတဲ့အင်္ဂါဂျိုရဲ့လေထုအလွှာမှာအမြောက်များရှိနေတဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုအသုံးဝင်မဲ့ပုံစံပြောင်းနိုင်ဖို့နီလန်ဝိုင်းရှာပေးဖို့ NASA သိပ္ပံပညာရှင်တွေကအကူအညီတောင်းနေရပါ။အင်္ဂါဂျိုကိုတွားရောက်တဲ့အာကာသမှုတွေအနေနဲ့သူတို့လူဓာတ်တွေအကုန်လုံးကိုတည်သွားလို့မရနိုင်တဲ့အတွက်အင်္ဂါဂျိုမှာရှိတဲ့သယံဇာတ်တွေကိုလိုသလိုအသုံးပြုနိုင်ဖို့အရေးကြီးတဲ့ကြောင်းကိုလည်းသိပ္ပံပညာရှင်တွေကပြောပါတယ်။ NASA ရဲ့ပြိုင်ပွဲကိုအဆင့်နှစ်ဆင့်ခွဲထားပါတယ်။ပထမဆင့်မှာတော့တဦးချင်းစီဒါမှမဟုတ်အသင်း၅သင်းအထိ design ပုံစံနဲ့လှုပ်ဆောင်မဲ့အသေးစိတ်ရှင်းလင်းတင်ပြချက်တွေကိုတင်သွင်းရမှာဖြစ်ပြီးတော့အရွေးခရရင်တော့တသိန်းကိုဒေါ်လာ5000စီစုကြည့်ချိမြင်မှာဖြစ်ပါတယ်။ဒုတိယဆင်မှာတော့စကားတင်ရွေးခရသူတွေကသူတို့တင်သွင်းတဲ့ပုံစံတိုင်းနမူနာဆောက်လုပ်ပြသရမှာဖြစ်ပြီးတော့အနိုင်ရတဲ့သူဒါမှမဟုတ်အသင်းတသိန်းကဒေါ်လာ9000ခွဲရမှာဖြစ်ပါတယ်။ပါဝင်ရှင်ပြိုင်လူသူတွေအနေနဲ့2019ခုနှစ်ဇန်နဝါရီလ24ရက်နေ့မတိုင်ခင်စီးရင်သွင်းရမှာဖြစ်ပြီးတော့ဖေဖော်ဝါရီလ28ရက်နေ့ထိနောက်ဆုံးလျှောက်ထားရမှာဖြစ်ပါတယ်။
အမေရိကန်ကယုန်ဒန်ဒေတာတနီယာကဝင်းမလာကင်လေးမှာပဲအပူပိုင်းမိုနိုင်ဂေါ်ဒန်ဟာအားကောင်းလာပြီလို့အမေရိကန်မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ကိုနေမိုင်းကိုမိုနိုင်ဝင်လာပြီဆိုတာနဲ့တနာယီကို119ကီလိုမီတာလေးတိုင်နှုန်းရှိတဲ့ဟာရီကိန်းမိုနိုင်အဆင့်ကိုရောက်သွားနိုင်တယ်လို့အမျိုးသားဟာရီကိန်းဌာနကပြောပါတယ်အမေရိကန်ကယုန်ဒန်ဒေတာတွေဖြစ်တဲ့လူီဇီယားနာမစ္စဆစ်ပီနဲ့အဲလာဘားမာပြည်နယ်တွေကိုလည်းဟာရီကိန်း3ပေးချက်ထုတ်ပြန်ထားတာပါမိုနိုင်3ပေးချက်ထုတ်ပြန်ထားတဲ့ပြည်နယ်တွေနဲ့အာကန်ဆော့ပြည်နယ်မှာမိုးရင်ကြီး30ကနေ20စင်တီမီတာထိရွာသွန်းမယ်လို့လည်းခန့်မှန်းထားပါတယ်။ဂေါ်ဒွန်မုန်တိုင်းကြောင့်ဒီရေတက်ပြီးတော့ရေကြီးမဲ့အန်ဒီရီလည်းရှိနေတာပါ။ဘူတခုနေမှာကိုနေပိုင်းကိုမုန်တိုင်းဆက်ပြီးတော့ရွေရှားသွားရင်တော့အလင်းအမြန်အပြော့သွားဖို့ရှိပါတယ်။မုန်တိုင်းကြောင့်ဖလော်ရီဒါပြည်နယ်တောင်ဘက်ဆုံးမှာမနစ်တင်းလာနေအလုတ်သမားနေအားလည်းရမှာလေပြင်းတိုက်ပြီးတော့မိုးကြီးတဲ့အတွက်ကန်းဆောင်တက်တာဝန်ရှိသူတွေကကန်းကြေတွေကိုပိတ်လိုက်ရပါတယ်ခင်ဗျာ။
ဂျပန်နိုင်ငံအနောက်ဘက်ကမ်းရိုးတော်ကိုချက်ပြီးတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်းတသန်းချက်မနည်းဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့အစိုးရကမိန့်ထုတ်ပြန်ထားပါတယ်။ဒီနေ့စောပိုင်းရှီကိုဂူကျွန်းကုန်းတွင်းပိုင်းကိုဝင်ရောက်လာတဲ့မုန်တိုင်းဟာတနအီကိုလေတိုက်နှုန်း160ကီလိုမီတာနှုန်းနဲ့တိုက်နေခဲ့ပြီးတော့မိုးတက်လေပြင်းကျတဲ့ချိန်မှာတော့တနအီကို215ကီလိုမီတာနှုန်းထိရှိခဲ့ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မတ်အီတန်စင်တို့ပြောပြပေးခဲ့တာပါ VOE ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOE Internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com ကနေအခုထုတ်လွှင့်တဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ် Writers သတင်းတောက်နှစ်ဦးကိုထောင်ဒဏ်9နှစ်ပြည့်တန်ချမှတ်လိုက်တာဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးအထက်မှာသေဆုံးတယောက်ရှိနေတယ်ဆိုတာကိုပေါ်လွင်ထင်ရှားစေတယ်လို့ American အခြေစိုက်နိုင်ငံရေးလေ့လာသူတွေကဝေဖန်ကြပါတယ်။ဒီလိုပြည်တန်စီရင်တာကိုကြည့်ရင်တရားရေးမှန်တိုင်းပြန်လည်တက်မှတ်လာအောင်လုပ်ဖို့တိုက်တွန်းနေတဲ့သမရဥဝင်းမြင့်အပေါ်မေခွန်းထုတ်စရာတွေရှိနေတယ်လို့လည်းပြောဆိုကြပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
။ Writers သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေချိုးဖောက်မှုဆွဆွဲချက်နဲ့ရန်ကုန်မြောင်းပိုင်းခရိုင်တရားရုံးကစက်တင်ဘာ3ရက်နေ့မှာထောင်ဒဏ်9နှစ်စီချမှတ်လိုက်ပါတယ်။သူတို့နှစ်ဦးပေါ်ပြည်ထောင်ချတာကိုကြည့်ရင်မြန်မာနိုင်ငံရဲ့တရားစီရင်ရေးအထက်မှာတစုံတယောက်ရှိနေတယ်ဆိုတာကိုပေါ်လွင်ထင်ရှားစေတယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကမှတ်ချက်ပေးပါတယ်
။တကယ်ဆိုလို့ရှိရင်ဖမ်းတဲ့သူဖြစ်တဲ့အခုရဲမှုကိုယ်တိုင်ကထွက်ဆိုတယ်။သူကိုယ်တိုင်အကွက်ဆင်ပြီးဖမ်းတာဆိုတော့အဲ့ဒါကိုဆက်ပြီးတော့မှစစ်ပြီးတော့ထောင်ချလိုက်တယ်ဆိုတာကတော့တမတရားတော့ဘူးအခုလိုတရားတကြီးကနေပြီးတော့ထောင်ခုနှစ်ချလိုက်တယ်ဆိုတာတရားတကြီးကတရားဥပဒေအတိုင်းသူချတယ်လို့ကျွန်တော်မထင်ဘူးအထက်ကတရားတကြီးကိုလည်းကြိုးကင်ပြီးတော့အမိန့်ပေးပြီးတော့မှအခုလိုခုနှစ်ချဆိုတဲ့အမိန့်နဲ့တရားတကြီးကလည်းလိုက်ပြီးတော့လုပ်ရတယ်လို့ကျွန်တော်ထင်တယ်
မြန်မာနိုင်ငံရဲ့တရားရေးမှန်တိုင်းပြန်လည်တက်မှတ်အောင်လုပ်ဖို့နိုင်ငံတော်သမ္မတဦးဝင်းမြင့်ကတိုက်တွန်းထားကြမှာပဲ။ရိုက်တာသတင်းတော်နှစ်ဦးကိုထောင်ဒဏ်9နှစ်စီချမှတ်လိုက်တဲ့ဖြစ်ရကြောင့်နိုင်ငံတကာရဲ့ဖိအားတွေပိုတိုးလာနိုင်တယ်လို့အင်ဒီယားနာပြည်နယ်ကနိုင်ငံရေးလေ့လာသူဒေါက်တာတင့်ဆွေကမြင်ပါတယ်
။သတင်းတော်ကိုထောင်ဒဏ်ချခြင်းဟာဒီနိုင်ငံတကာကရောပြည်တွင်းကရောပါ။အမှဖိအားတွေလည်းပေးခံရနိုင်တယ်။အစိုးရအပေါ်မှာအမြင်ကောင်းမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။နောက်တစ်ခုကတော့ဒီမနက်မှာဒီအစီအစဉ်စနစ်ယိုယွန်းပစ္စည်းတွေဒါတပေါက်တော့ကြာနေတော့ဒီဆွာတက်လာတဲ့အချိန်မှာပိုကောင်းနေမလားလို့မြင်လင်းချက်ကြီးမားနေတဲ့အချိန်မှာဖြစ်လာတော့ကတံပရိုအဝေးဦးစီးချုပ်မှာပါကြီးမားတဲ့ဟလာအကောင့်အနာတွေရှိနေတဲ့အချိန်ဖြစ်တော့ကတံပရိုအပေါ်မှာလည်းတော့ဘောလက်ထူနာဒီစ်အရေးကနေနေလို့ကျွန်တော်မြင်ပါတယ်ခင်ဗျ
တရားစီရင်ရေးမှန်တိုင်ကိုပြန်လည်တက်မှတ်အောင်လုပ်ဖို့တိုက်တွန်းခဲ့တဲ့သမရဦးဝင်းမြင့်ဟာရိုက်တာသတင်းနောက်နှစ်ဦးအမှုနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးပြောဆိုခဲ့တာမျိုးမရှိတာကြောင့်ဒီအပေါ်မှာမေးခွန်းထုတ်စရာတွေရှိနေတယ်လို့ဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါတယ
်။သမရဦးဝင်းမြင့်စောစောပိုင်းကပြောတဲ့တရားဥပဒေစိုးမိုးရေး စစ် မှန်တဲ့ တရား စီရင်ရေး လိုအပ်တယ် ဆိုတာက မှန်တယ် ဒါပေမဲ့ အခု ဒီ ကိစ္စ မှာ ရိုက်တာ တတိထောင် နှုတ်ဦးကို ထောင်ခနုနဲ့ ချလိုက်တဲ့ ခါမှာ ဓမ္မရာကြီး ဦးဝင်းနဲ့လည်း ဘာမှ ပြောတာ မကြားသေးဘူး ကျွန်တော်တို့ နိုင်ငံတော် အတိုင်ပင်ခံ တော် အောင် စန်းစုကြည် ပြောတာလည်း တခုမှ မကြားသေးဘူး ဆိုတော့ သူတို့ နှုတ်ဦးက ဘယ်လို အမြင်လဲ သူတို့က တာကို တရားတယ်လို့ ပဲ မြင်နေသလား
တမမမဟုတ်ရင်မတရားဘူးမြင်သလားအမှန်တိုင်းပြောမယ်ဆိုလို့ရှိရင်တော့ဦးဝင်းမြင့်ကတကယ်ဟိုစစ်မှန်တဲ့တရားစီရင်ရေးကိုသူလိုချင်တယ်ဆိုလို့ရှိရင်သူထပြောဖို့တင့်ပြီဒီဟာကမတရားဘူးဒါပေမဲ့သူဘာလို့မပြောလဲဆိုရင်ဒီတက်မတော်ကိုပဲသူကကြောက်နေရသလားဆိုတဲ့မိခွန်းပါပဲတတိယနောက်နှစ်ဦးပေါ်အခုလိုပြစ်ဒဏ်ချမှတ်လိုက်တဲ့ကိစ္စကြောင့်ဒီမိုကရေစီစံတန်ဖိုးတွေကိုအလေးထားတဲ့နိုင် ွန်ဆန်ကသုံးသပ်ပါတယ
်ဒီရိုက်တာတင်းတောက်နှစ်ယောက်ကိုအာထောင်ချောင်းလုံးမှဖမ်းခဲ့တာကိုပြသတာကတရားဥပဒေမစိုးမိုးဘူးတရားဥပဒေအထက်မှာအာဏာပိုင်ရှိနေပါတယ်ဆိုတာပြသတာပါအဲ့လို့ဆိုတော့ယင်းနှမြုံနာတဲ့ကုမ္ပဏီတွေကလည်းအာတရားမျှတမှုမရှိတဲ့နိုင်ငံမှာယင်းနှမြုံနာဖို့ကတော့လက်သွန်ကြပါတယ်နောက်ကြောက်ရွံ့ကြောက်တာပေါ့
ရိုက်တာသတင်းတော်တို့ကိုပြန်လှုပ်ပေးခြင်းကသာနိုင်ငံကရဲ့ဖိအားတွေကိုရောကြစီမှာဖြစ်ပြီးမြန်မာတရားစီရင်စနစ်ကိုလည်းပြန်လည်အဖတ်ဆင်နိုင်မှာဖြစ်တယ်လို့အဆိုပါနိုင်ငံရေးလှိလာသုံးသက်သူတွေကထောက်ပြကြပါတယ်ခင်ဗျာ
။ကိုညံဝဲအောင်စူးစီးတင်ပြထားတာပါ။တစ်ဆက်သေးမှပဲ writer သတင်းတော်နှစ်ဦးအမှုကိုလိုက်ပါဆောင်ရွက်ခဲ့တဲ့ဥပဒေကြိုးဆောင်တရားလွှတ်တော်ရှိနေကြီးဥက္ကမောင်စုံနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်။ writer သတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောင်ဒဏ်9နှစ်ချမှတ်လိုက်တာဟာဒီမိုကရေစီရေးတရားဥပဒေစိုးမိုးရေးနဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဘက်ပေါင်းစုံကိုထိခိုက်စေတဲ့စီရင်ချက်ဖြစ်တဲ့အကြောင်းဒီအမှုကိုလိုက်ပါဆောင်ရွက်ခဲ့တဲ့ဥပဒေအကျိုးဆောင်တရားလွှတ်တော်ရှိနေကြီးဦးခင်မောင်စောက VOE ကိုပြောပါရယ်ဒီအမှုနဲ့ပတ်သက်လို့စီရင်ချက်ချရမှာတရားခံအကျိုးဆောင်ရှိနေတွေဘက်ကအရေးကြီးတယ်လို့ယူဆရတဲ့အချက်တွေကိုတရားရုံးကထည့်သွင်းစဉ်းစားခဲ့ပုံမရှိဘူးလို့လည်းသူကဝေဖန်ပါရယ်ရှိနေကြီးဦးခင်မောင်စောကိုဦးသိန်းထိုက်ဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားပါရယ်
ကိုဘွားလုံးကိုကျော်စိုးဦးဒီနိုင်ငံတော်ရှုတ်ဝဲချဲအုပ်ပြည်နဲ့တရားဆွဲဆိုခံထားရတာကနေပြီးတော့ဒီတရားသူကြီးကနေပြီးတော့အပြစ်ရှိတယ်ဆိုပြီးတော့ထောင်ဒဏ်9နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်ကျွန်တော်ပထမဆုံးသိကျင်တာကတော့တရားသူကြီးကဒီနိုင်ငံတော်ရှုတ်ဝဲချဲအုပ်ပြည်ကိုချိုးဖောက်တဲ့တပ်တွေထောက်ထားတယ်သူတို့လက်ထဲမှာရှိတယ်လို့ဆုံးဖြတ်တယ်ဆိုရင်ဘယ်အချက်တွေကိုသူကအဓိကဒါဆုံးဖြတ်သွားတာပါလဲခင်ဗျဟု
တ်ကဲ့သူကဒီလိုခင်ဗျဟိုတရားသူကြီးရဲ့အနေနဲ့ကဒီနိုင်ငံတော်ရှုတ်ဝက်ချက်အစိုးရရှုတ်ဝက်ချက်များအဲ့ဥပဒေပေါ့လေဒါဆို official secrets act လို့ခေါ်တာပေါ့နော်အစိုးရရှုတ်ရဲ့များအဲ့ဥပဒေပုံမှန်3ခန်းငယ်နဲ့စွဲချက်တင်လိုက်ပြီးတော့နောက်တစ်ခါအခုအမိန့်ချလိုက်တဲ့အခါမှာအဲ့ဒီတင်ထားတဲ့စွဲချက်နဲ့နော်ညှိတယ်တင်ထားတဲ့စွဲချက်ကိုချိုးပေါက်တဲ့အထောက်အထားရှိတယ်နောက်ပြီးတော့ဟိုဆွဆွဲခံရသူတွေဘက်ကလည်းပဲခိုင်လုံတဲ့ဟိုဖြည့်ရှင်းမှုမလုပ်နိုင်ဘူးဆိုပြီးတော့သူကအဲဒီသုံးသက်ချက်နဲ့သူကပြစ်ပေးလိုက်တာပေါ့လေ9နှစ်ပြစ်ပေးလိုက်တာပေါ့နော်အဲ့တော့အဲ့ဒီမှာသူကဘယ်လိုသုံးသက်တယ်လဲဆိုတော့သူကအချက်လက်2ခုကိုသုံးသက်ပါတယ်နော်အချက်လက်2ခုဆိုတာပထမတစ်ခုကဘာလဲဆိုတော့ကိုကျော်စိုးဦးနဲ့ကိုဝါလုံးနဲ့လက်ထဲမှာမိတယ်ဆိုတဲ့ဒီဆရွေးဆရံပေါ့ဗျာနော်အဲ့တော့အဲ့ဒီဆရွေးဆရံเนี่ยအမျိုး20လောက်ရှိတယ်ဗျာစားစားရမ်းနေတဲ့ကင်မရာပါညာအပါဝင်ပေါ့ဗျာเนาะနောက်တစ်ခါအဲသူတို့ရဲ့တယ်လီဖုန်းနေရာနေပြီးမှဆွဲထုတ်လိုက်တယ်เนาะ expression report အရာဆွဲထုတ်လိုက်တယ်ဒီ data အချက်လက်တွေပေါ့အဲ့ဒီ data အချက်လက်တွေအခုသွားသုံးသပ်ပါတယ
်ဒီနေရာမှာကျွန်တော်ကဒီ2019ခုနှစ်ဒီဇင်ဘာကိုဝါလုံးတို့ကိုကျော်စိုးတို့ဖန်ခံရတဲ့ဒီအမှုဖြစ်စဉ်ကနေပြီးတော့ပြန်ပြီးတော့ကျွန်တော်မေးချင်တာတခုရှိပါတယ
်
ဒီဟာကတော့ဒီစာရွက်စာတမ်းတွေကိုကိုဝါလုံးတို့ဘက်ကထွက်ဆိုခဲ့တာကသူတို့ကိုရဲအရာရှိတွေကလာပြီးတော့ပေးတယ်ရဲအရာရှိတွေကိုရင်ကဟိုနောက်မှဖတ်ဆိုပြီးတော့ပေးခဲ့တယ်ဆိုပြီးတော့တရားရုံးမှာထွက်ဆိုခဲ့တယ်လို့ပြောပါတယ်ခင်ဗျဟုတ်ပါသလားခင်ဗျဟု
တ်ပါတယ်
အဲ့ဒါလေးနည်းနည်းရှင်းပြပေးပါလားခင်ဗျဘလို့
အဲ့ဒါကဒီလိုခင်ဗျကိုဝါလုံးတို့ကိုယ်တိုင်လည်းရုံးမှာရှင်းပြပြီးထွက်ဆိုခဲ့ပါတယ်အဲ့ဒီအဓိကရခိုင်မှာတာဝန်ကျတဲ့တရဲတရင်ရှစ်ခါလည်းပဲရန်ကုန်ပြန်ရောက်နေတဲ့အတွက်ကြောင့်ရန်ကုန်ကိုသူတို့လိုက်လာပြီးတဲ့အခါကျရန်ကုန်ပြန်လာကြတယ်ပေါ့ပြန်လာတဲ့အခါမှာအဲ့ဒီကပုံကိုယ်တွေနဲ့တွေ့ဖို့သူတို့ကြိုးစားပြုတ်ဖို့ကြိုးစားတဲ့အခါမှာဒီအဲ့ဒီဟွာကဒီသူတို့တချို့လည်းတွေ့ဆောင်းရင်ဘုံဆိုတဲ့ဘီယာဆိုင်မှာ စကားပြောကြတယ်ပြောပြောတဲ့နေရာမှာတွေ့ပြီးတော့သိမကြဘူးအဲသူတို့လက်ထဲကိုအဲ့ဒီသတင်းစာစက်ကူလေးနဲ့ပတ်ထားတယ်ဒီစက်ကူကိုအထုတ်တထုတ်နှစ်ထုတ်ပေါ့လေပေးတယ်ပေးပြီးတော့သူကဟိုကသူတို့အယူဖွင့်ကြည့်မယ်လို့တော့မကြည့်ပါနဲ့ဒီမှာလည်းမကြည့်နဲ့နော်ဆိုပြီးတော့ပြောတယ်ဒီမှာမကြည့်နဲ့ပြီးမှကြည့်တာအရေးကြီးတယ်ဆိုပြီးပြောတယ
်အဲ့လိုပြောခဲ့
အဲ့လိုဟုတ်ကဲ့အဲ့လိုသူတို့ပြောတယ်
ဟုတ်ကဲ့
အဲ့လိုပြောပြီးတော့မှဒီထွက်ထွက်ချင်းမှာပဲစောင်းရင်ပေါ်ဘီယာဆိုင်ရှိမှာဝိုင်းပြီးတော့အဖမ်းခံလိုက်ရတယ်ဒါကြောင့်မလို့ဒီ service ဆိုင်နေရာ trap လုပ်ထားတယ်နော်ထောင်ချောက်ဆင်မှာလည်း service ဆိုင်နေဖြစ်ပါလေနော်နောက်ကသူတို့ကိုမေးတဲ့အခါမှာလည်းစစ်မေးတဲ့အခါမှာလည်းဒီ service ဆိုင်နေအကြောင်းမပါအောင်ပါလဲဆိုတော့အဲ့ဒီ Indian ကိစ္စပေါ့ဗျာ Indian ဟိုဟိုကအစုလိုက်ပြောလိုက်တတ်ဖြတ်တဲ့ကိစ္စအဲ့ဒီဟာသူတို့ဘလို့သတင်းရလဲဘသူရှိရသတင်းရလဲဘသူရေးရပြောတယ်လေအစားရှိအဲ့ဒါတွေပဲအတိအကမေးနေလို့ရုံးရှိမှလည်းထွက်သွားပါတယ်အဲ့တိုင်
းဟုတ်ကဲ့ဟိုသူရဲမှုကောင်းမိုးရံနိုင
်ဟုတ်ကဲ့
သူကိုယ်တိုင်ကဒီသတင်းတောင်နှစ်ယောက်ကိုအမှုဆင်ပြီးတော့ဖမ်းခဲ့တယ်ဆိုပြီးတော့2018ခုနှစ်ဧပြီလမှာသူထွက်ဆိုခဲ့ပါတယ
်အ
ဲ့တော့ဒီထွက်ဆိုချက်ကအမှုပေါ်မှာဘလောက်အထိတည်ရောက်မှုရှိခဲ့ပါသလဲခင်ဗျအ
ဲအမှုအလုပ်တည်တဲ့အတိုင်းပါပဲကိုဟိုဒူရမှုမိုးရံနိုင်ထွက်လိုက်တဲ့အချိန်မှာပဲဘုံပေါက်တယ်လို့ပဲဗျာနော်အကုန်လုံးအတွက်ပေါ့ဗျာနော်ဟိုနိုင်ငံတကာလည်းအကုန်လုံးအယုံဆိုင်မှာပိုပြင်းထန်လာတယ်ပေါ့ဗျာနော်ပြည်တွင်းကလည်းအယုံဆိုင်ပိုပြင်းထန်လာတယ်နော်တစ်ဖက်မှာလည်းတော်တော်လှုပ်ရှားဖြစ်သွားတယ်ဘာလို့လှုပ်ရှားဖြစ်သွားတယ်လို့သိရပါလဲဆိုတော့ဒူရမှုမိုးရံနိုင်ကကျွန်တော်ရုံးရှိကိုလာပြီးအဲ့ဒီအမှုစစ်ခံတုန်းက uniform နဲ့ဗျာန
ော်
အပွင့်နေလေအပြည့်စုံစမတ်ကြကြလာအစ်စ်ခံအဲတနည်းဆိုလို့ရှိရင်တော့သူ့ကိုပြရုပ်ကောင်းကောင်းနဲ့နော်ဟိုသူတို့ဒီ procedure site ကပေါ့ဗျာเนาะသူတို့ထွက်စီခြင်းနဲ့အတိုင်းထွက်အောင်ဆိုပြီးသူကခေါ်လာခဲ့တာပဲဒါပေမဲ့အဲ့လိုထွက်ပြီးတော့နောက်ချက်ချင်းသူ့ကို
ဒီရေးယူလိုက်
ပေါ့ first witness ပါညာပေါ့ဗျာ
เนาะ
မယုံကြောက်တဲ့သက်သေအဖြစ်ကြီးညာပေးပါပါညာထားလုပ်ပြီးတဲ့အခါကြတော့เนาะအဲ့ဒီဟိုကျွန်တော်တို့ပြန်လန်စစ်မေးခြင်းမလုပ်ရသေးခင်မှာပဲသူဟိုဟာပြန်ခေါ်သွားတယ်နော်ကျွန်တော်လည်းရှောက်လဲချက်တွေပြီးအေးနောက်တစ်ခါပြန်ထွက်လာတဲ့အခါကြတော့ဟိုလူလူများလည်းအော်အော်လောက်အောင်ပါပဲအဲ့ထောင်ဝက်ထောင်စားနဲ့ဖြစ်လာပြီးတော့လက်ထိတ်တွေရောခြေချင်းတွေရောနဲ့ပုံစံကိုပြောင်းသွားတာပဲနော်အဲ့တော့အဲ့ဒီအနေထားမျိုးအဲ့တော့ဘယ်တော့ထည့်ရောက်မှုရှိတယ်လဲဆိုအဲ့ဒီအချိန်မှာအတွင်းကတော့တူရဲမှုမိုးရံနေကတော့ဒါအမှန်ပြောတယ်နော်လူတော်တော်များများလိုပဲခွာဖြစ်ကြတာပါပဲနော်အဲ့တော့တစ်ဖက်ကလည်းပဲဒီဟာကိုရုပ်တရက်အငိုက်အလစ်နော်အမှန်တရားကိုရုပ်တရက်ပေါ်လာတဲ့အခါကျတော့တို့မှထိမ့်သိမှုအခက်ခဲရှိသွားတယ်ပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်တို့မှတ်မိသလောက်ဂျွန်လာဒုတိယဘက်ထဲမှာဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဂျပန် NHK ရုံးမြင့်သံကြားဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဒီသတင်းတောင်နှစ်ယောက်ကသတင်းယူလို့ဖန်ခံတာမျိုးမဟုတ်ဘဲနဲ့နိုင်ငံတော်ရှေ့ဝက်ချက်အဥပဒေကိုချိုးဖောက်တဲ့အတွက်ကြောင့်အဖန်ခံရတာဆိုပြီးတော့ပြောခဲ့ပါတယ်ဒီပြောဆိုချက်ကတစုံတရာတရားစီရင်မှုမလုပ်ခင်မှာတက်ရောက်နိုင်တယ်နိုင်ငံကောင်းဆောင်တယောက်ရဲ့ပြောဆိုချက်ဖြစ်တဲ့အတွက်ကြောင့်ရုံးတော်ရဲ့ဆုံးမချက်ပေါ်မှာတက်ရောက်နိုင်နေဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းရှိပါတယ်။ရှိတယ်လို့ယူဆပါလားခင်ဗျ။
အဲ့ဒါကတော့ကျွန်တော်ဟိုပြောစရာသိမရှိဘူးဗျ။ပြောစရာသိမရှိဘူးဆိုတာကဒေါ်ဆန်းစုကြည်သူရဲ့ NHK မှာပြောတဲ့အိစားပါ။ကျွန်တော်ကတော့ဘိုင်ပလစမ်ရှင်းပေါ့ဗျာ။နော်ကျွန်တော်တို့ရှေ့နေအနေနဲ့ရုံးကိုသဘောထားရုံးကသူက independent body ဖြစ်တယ်။နော်။သူကလွတ်လပ်တဲ့တရားကြားနာမှုကိုပြုလို့ပြီးလွတ်လပ်တဲ့ဟိုဟာဖြစ်တယ်နော်ဆုံးဖြတ်ချက်ကိုချတယ်လို့ပဲကျွန်တော်တို့ကယူဆထားတာအဲ့တော့ဘယ်သူရဲ့ influence ရှိတယ်ဆိုတာကိုကျွန်တော်လက်တော်ပြောစရာမရှိဘူးပေါ့ဒါပေမဲ့ရုံးရဲ့အဲ့ဒီသူရဲ့ influence ပါတီဖြစ်စဉ်ပါတီပဲသူရဲ့စီရင်ချက်ကြီးကမှားတယ်မှန်တယ်ဆိုတော့ကျွန်တော်ပြောနိုင်အဲ့ဒီစီရင်ချက်ကိုဘယ်သူတွေကဘလို့ထိရောက်စေတယ်မထိရောက်စေဘူးဆိုတာတော့ဟိုကျွန်တော်ရဲ့ဘောင်မဟုတ်ဘူးပေါ့ဗျာ
အဲ့တော့အင်္ဂလိပ်ဘာတွေဆက်လုပ်ဖို့စီစဉ်ထားပါလဲခင်ဗျာ
ကျွန်တော်တို့ကတော့ဒီပြစ်ဒဏ်ချမှတ်လိုက်ခြင်းဟာပေါ့ဗျာပထမသဘောထားကိုကျွန်တော်ပြောမယ်အဲ့လိုတရားမျိုးကပြစ်ဒဏ်ချမှတ်လိုက်ခြင်းဟာနော်ကျွန်တော်တို့သူတို့အတွက်တင်မကောင်းတာမဟုတ်ဘူးနော်ဒီဟိုဆွတ်ဆွဲခံရတဲ့လူကိုဝါလုံးတို့အတွက်နစ်နာသွားတာတင်မဟုတ်ဘူးနော်အဲ့ဒါပြောမယ်ဆိုအကျယ်ချက်ပြောကြအောင်ကြီးတော့ခလေးတွေအများကြီးအကျိုးစီးပွားပါအဲ့ဒါသူတို့နစ်နာလို့မကောင်းတာတင်သူတို့အတွက်မကောင်းတာလို့မြန်မာနိုင်ငံကြီးတခုလို့လည်းမကောင်းကြနော်မြန်မာနိုင်ငံရဲ့နိုင်ငံတကာဟိုဟာမှာအနေဒါ image ပေါ့ဗျာနော်ပုံရိပ်ကလည်းမကောင်းနော်နောက်တစ်ခါဒီမိုကရေစီရေးအတွက်လည်းမကောင်းနော်နောက်တစ်ခါဒီလွတ်လပ်စွာတရားစီရင်ရေးအတွက်လည်းမကောင်းနော်ဟိုကြိုက်သလိုကောက်ချက်တွေဆွဲနိုင်သွားပြီပေါ့ဗျာဟုတ်တယ်မလားနောက်တစ်ခါဒီဟိုသတင်းရယူခွင့်ပေါ့နော်ဟိုဒီ သတင်းလောကသားတွေအတွက်လည်းမကောင်းဘူး Now freedom of expression လောလတ်စွာဒီဖော်ပြခွင့်အတွက်လည်းမကောင်းဘူးအဲ့တော့အားလုံးကမကောင်းတဲ့ဆိုမြတ်ချက်တစ်ခုပဲအဲ့တော့အဲ့ဒီဆိုမြတ်ချက်ကြီးကိုဖယ်ဖို့ရှားဖို့အတွက်ကျွန်တော်တို့ကဒီဖြစ်နိုင်တဲ့နိလန့်တွေအကုန်လုံးကိုကျွန်တော်တို့သုံးပြီးတော့အများဆုံးလုပ်သွားမှာပါပဲနောက်တစ်ခါကိုဝါလုံးတို့ကိုကျော်စိုးဦးတို့လွတ်မြောက်စီရေးအတွက်လည်းပဲအဲ့ဒီနိလန့်တွေပေါ့ဗျာရနိုင်တဲ့နိလန့်အကုန်လုံးကိုကျွန်တော်တို့ကအခုချက်ချင်းပဲကျွန်တော်တို့လုပ်ဖို့ကျွန်တော်စီစဉ်လိုက်ရှိပါတယ်လုပ်လဲလုပ်စလုပ်ကြပါပြီပေါ့ဗျာန
ော်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့
ရရှိပါခင်ဗျာမြန်မာပြည်သက်တွေကြိုက်တွေ့ကြတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook Seminar ဘောကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တမရကာဂွေဦးစီးချုပ်ယုံနဲ့တခြားစစ်တပ်နဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာကြောင့်မလို့လူမှုကွန်ရက်သုံးဆွဲတဲ့မြန်မာတွေကြားမှာကန့်ကွက်သူတွေထောက်ခံသူတွေနဲ့အတော်လေးကိုပွဲစီခဲ့ပါတယ်တစ်ဖက်မှာတော့ Facebook စာ VK ဆိုတဲ့ရုရှားခြေဆိုင်လူမှုကွန်ရက်ကိုတုံးဖို့လှုံ့ဆော်မှုတွေလည်းရှိလာပါတယ်ဒါကြောင့်မလို့ Facebook ရဲ့အခုလိုရေးယူမှုမျိုးဟာတကယ်ပဲသူတို့ခေါ် community standards ခေါ်ရဲသူတို့ရဲ့စံနဲ့ရောညီရဲ့လားအခုလိုပိတ်ပင်တာကြောင့်လူလတ်စွာပြောဆိုခွင့်ပေါ်တက်ရောက်သွားနိုင်သလားတစ်ဖက်မှာ VK လူမှုကွန်ရက်ကရောတကယ်ပဲလွတ်လပ်ရဲ့လားဒီအကြောင်းကိုလာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစီအစဉ်မှာဆွေးနွေးပါမယ်ပါဝင်ဆွေးနွေးမိများလူရဲ့သရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ဒီကနေ့အင်္ဂါညတိုင်းဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုကျွန်မတို့ထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားစီစဉ်တွေကိုည9နာရီကနေ9နာရီခွဲထိ Asia Set 7 Juru ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်ကြည့်ရှုကြပါအောင်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင
်။အာဖဂန်နစ္စတန်တာလီဘန်ရဲ့မဟာမိတ်ဖြစ်ပြီးတော့ကြောက်ရွံ့စရာအကောင်းဆုံးအဖွဲ့ဖြစ်တဲ့ဟာကန်နီကွန်ရဲ့တည်ထောင်သူဟာကလာချာရှင်နာမကျန်းဖြစ်ပြီးတဲ့နောက်သေဆုံးသွားပြီလို့တာလီဘန်ဖွဲ့ကပြောပါတယ်တာလီဘန်ပြောခွင့်ရဇဘီယူလာမူဂျာဟစ်ကဂျလာလဒင်ဟက်ကနီသေဆုံးကြောင့်တီဗီပြောကြားလိုက်ပြီးသူ့ရဲ့ဂျီဟာဒီရုံးကန်လို့ရှာမှုအတွက်ကြီးကြီးဂုဏ်ပြုခဲ့တယ်လို့မိသားစုဝင်တွေအတွက်လည်းဝမ်းနဲ့ကြောင့်ဒီကနေ့ကြေညာချက်ထုတ်ပြောဆိုတာပါဟက်ကနီဟာ1989ခုနှစ်ဒီစီကအရင်ဆိုဗီယက်ပြည်ထောင်စုဟောင်းကိုဆန့်ကျင်တိုက်ထုတ်ခဲ့တဲ့အာဖဂန်ဂျီဟတ်တိုက်ပွဲဆင်နွှဲခဲ့သူပါကွန်မြူနစ်ဝါဒအန်ဒီကိုရင်ဆိုင်နေရချိန်မှာရောအစ္စလာမ်ရဲ့နေမြေအာဖဂန်နစ္စတန်မှာဘာသာယုံကြည်တပ်ဝင်မှုပေါ်ချင်းကျမှုတွေရင်ဆိုင်နေရခြင်းကာလမှာဟာကန်နီနဲ့ဒီမြင့်မြတ်တဲ့မူဂျာဟစ်တွေနေရာမိစ္ဆာဒိတ်တီကွန်မြူနတီကိုဆန့်ကျင်တိုက်ပွဲဝင်သွားခဲ့ကြတယ်လို့တာလီဘန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တပုန်နေထိန်းချုပ်ထားတဲ့အစ်တလီပြည်နယ်ကိုပြန်သိမ်းယူရေးစီးရီးယားရဲ့စစ်စင်ရေးပေါ်ထောက်ခံကြောင်းရုရှားကဒီကနေ့မှပြောဆိုလိုက်ပါတယ်။အစ်တလီဖာအကြံဖက်ဝါဒခိုးအောင်ရနေရဖြစ်ပြီးစီးရီးယားပြည်ပခအတွက်ဒီနိုင်ငံရေးအဖြစ်ရှာရမှာကြန့်ကြာစီတဲ့အရာဖြစ်ကြောင်းရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကဆိုပါတယ်အစ်တလီအတွင်းမှာဒီအကြမ်းဖက်သမားတွေကင်းရှင်းစေဖို့လိုကြောင်းတနင်္လာနေ့ကအီရန်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်ဘရက်ကေဗင်နော့ကိုအတည်ပြုခံနိုင်ဖို့အထက်လွှတ်တော်မှဒီကနေ့ကြားနာစစ်ဆေးမှာဖြစ်ပါတယ
်ကျေးဇူးပါရှင်သတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကအမှတ်စုံဖြစ်ပြီးအတန်ရွင့်အင်ဂျင်နီယာကတော့ရှောင်းကန်ချန်းဖြစ်ပါတယ်ဒီကနေ့ည9နာရီကနေ10နာရီထိတင်ဆက်မဲ့ VOA အစီအစဉ်မှာအမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုလိုင်းတိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington.